လာနေယူကောက်ပွဲမှာမေဆန်တဲ့နေမြတ်ဆုံးပေဖြတ်ခံထားတဲ့တိုင်းသားဒေသတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာယူကောက်ပွဲအလွန်နိုင်ငံရေးရှင်တွေပေါ်ကိခရွေကစိုးရိမ်နေတဲ့ကြောင့်ပြောပြပါမယ်ကျွန်တော်တန်နိုင်ပါမြို့ရီကိုကုမှာယူကောက်ပွဲမကျင်းပဖြစ်သလိုကျန်တဲ့မြို့တွေတွေကတချို့မှာလည်းမြို့ပေါ်မေဆန်တဲ့နေလောက်တာကျင်းပမှာဖြစ်တာကြောင့်ယူကောက်ပွဲနောက်ပိုင်းရခိုင်ပြည်နယ်မှာ အဖွဲ့ကတော့ဟုတ်လားကျွန်တော်တို့ဒီနိုင်ငံတော်ကမရာကနေပြီးတော့ဟုတ်လားကျွန်တော်တို့ဒီခတ်အပ်တဲ့သူကနော်ခတ်အပ်တဲ့ပြည်နယ်သက်တော်ကိုယ်စားလှယ်ကဒီဝီဇာဖြစ်လာမှာဖြစ်တဲ့အတွက်ကြောင့်မလို့ဒုတော်လည်းသွတ်တော်တွေရဲ့နော်အတွင်းရကိုထိန်းကျောင်းဆိုင်မှုကတော့ဟုတ်လားသွတ်တော်ကိုယ်စားလှယ်20ဦးရင်းနဲ့ဆိုရင်အင်မတန်မှအားနည်းနေမယ်လို့ကျွန်တော်လေးတော့သုံးတတ်ပါတယ်
ရခိုင်ပြည်နယ်မှာဆန္ဒပြပြပန်ခွင့်ရှိသူ16သိန်းကျော်ရှိပေမဲ့လက်ရှိချိန်မှာတော့မြို့နယ်တချို့နဲ့မစ်ဆန္ဒနေနေတော်တော်များများပြည့်ပြတ်ခံရတာကြောင့်နေပြည်တော်ရှိသူ4သိန်းကျော်လောက်သာကျန်ပါတော့တယ်လက်နက်ကိုင်နေပခတ်တွေနဲ့နိုင်ငံရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာနေရာတော်တော်များများရွေးကောက်ဝေးမကျင်းပနိုင်တဲ့အပေါ်မှာတော့နိုင်ငံရေးရဆုံးရှုံးမှုတစ်ခုဖြစ်နေလေဒေသခံနိုင်ငံရေးတိုင်ဝမ်ကမြင်ကြပါတယ်အဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANB ဩဂတာဦးတာထွန်းလာကတော့ရခိုင်ပြည်နယ်တဲ့ဆုံးရှုံးမှုလို့ပြောပါတယ်
ရခိုင်ပြည်ရဲ့ရခိုင်ပြည်မရှိတဲ့ရခိုင်ပြည်နဲ့ရခိုင်လူမျိုးတွေနိုင်ငံရေးကိုဆက်စပ်လိုက်ကြလို့မြင်နေအရကရေကောက်ပွဲဆိုတာပြည်သူ့ဆန္ဒအနေကြီးပါတဲ့ပြည်သူတွေဆန္ဒကိုပိုသက်ပြရမယ်ဒီမိုကရေစီတည်ထောင်ရမှာပြည်သူအမျိုးကိုဆန္ဒပြဖို့ဆန္ဒတွေပါဖို့လိုတယ်အခုရခိုင်ပြည်သူအမျိုးစုဆန္ဒကမပါတော့ဘူးအဲဒါကြောင့်ဒီရေကောက်ပွဲလုပ်ပါတယ်ဆိုတော့ဒီကိုမျိုးတွေကိုလွှားပေးတယ်နောက်သုံးမျိုးတွေကိုမြို့ပေါ်ရက်ကတချို့တော့ပဲလုပ်တယ်အဲ့တော့ရခိုင်ပြည်နယ်ရခိုင်ပြည်နယ်ရဲ့ဟိုနိုင်ငံရေးကိုဖျက်ဆီးလိုက်တယ်လို့ကျွန်တော်အဲ့ဒါကြောင့်ပြောတာဖြစ်တယ်
။စီရေးတိမှမှုတွေရှိနေတဲ့ရခိုင်ပြည်နယ်မှာမိစင်တဲ့နေနေတွေအကုန်လုံးကိုမကျင်းပဖြစ်တာကြောင့်ရခိုင်ပြည်သူတွေကမှရွေးကောက်ပွဲနိုင်ငံရေးပေါ်ယုံကြည်မှုတွေအနေလာနိုင်တယ်လို့ရေရှည်မှာလည်းဒီမိုကရေစီပြုပြင်ပြောင်းလဲရေးပေါ်ထိခိုက်လာမှာကိုလည်းစိုးရိမ်နေကြပါတယ်။ဒီလိုရှင်တွေကိုရှောင်ရှားနိုင်အောင်ကြားဖြောက်ရွေးကောက်ပွဲတွေကျင်းပဖို့လိုအပ်လိမ့်မယ်လို့လည်းနိုင်ငံရေးလှစ်လာသုံးသပ်သူဒေါက်တာရေမျိုးသိန်းကမြင်ပါတယ်
။ဒီရွေးကောက်ပွဲဟလာမလုံးနိုင်တဲ့ကိစ္စရဲ့နောက်ဆက်တွဲမှာတော့ဒီအချိန်မှာရခိုင်ပြည်နယ်မှာဒီရွေးကောက်ပွဲကိုပြန်ကျင်းပမလဲဆိုတဲ့မေးခွန်းဟာဟိုမေးစရာဖြစ်လာပါတယ်အဲ့တော့ကျွန်တော်မြင်ကတော့ရွေးကောက်ပွဲကိုစောနိုင်တဲ့များစောစောအမြန်ဆုံးပြန်ပြီးကျင်းပဖို့လိုအပ်တယ်လို့မြင်ပါတယ်တော်တော်ဆိုင်ရာရွေးကောက်ပွဲဥပဒေကြီးကနော်ရွေးကောက်ပွဲကျင်းပတဲ့နှစ်မှာဟိုတော်တော်ရဲ့ပထမတက်တန်းနှစ်ပေါ့လေတော်တော်ရဲ့ပထမတက်တန်းနှစ်မှာကျွန်တော်တို့ကြားတဲ့ရွေးကောက်ပွဲကျင်းပတာတော့မရှိပါဘူး။ဒါတော့လည်းပဲဒီကိစ္စဟာနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားနော်ကိုယ်စားပြုခွင့်နေနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်မလို့နော်ရခိုင်ပြည်နယ်အပါဝင်တော့လေရွေးကောက်ပွဲမကျင်းပနိုင်တဲ့မျိုးနယ်တွေမှာလာမယ့်တွတ်တော်တက်တန်းအတွက်အမြန်ဆုံးရွေးကောက်ကြားတဲ့ရွေးကောက်ပွဲတစ်ခုကျင်းပနိုင်ဖို့ဆောင်ရွက်တင်တယ်လို့မြင်ပါတယ်။
နိုဝင်ဘာလ7ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်ဝင်ရောက်ရှင်ပြန်ကြမှာဖြစ်ပြီးနေပြည်တော်ရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းလောလောမြတ်တဲ့အခြေအနေတွေမရှိဘူးဆိုပြီးပြည်နယ်နဲ့တိုင်း6ခုကမစ်ဆန်တဲ့နေတချို့မှာရွေးကောက်ပွဲကျင်းပမယ့်စီစဉ်ကိုပေးပြတ်ထားတာကြောင့်ခန့်မှန်းရှင်မစ်ဆန်တဲ့ရှင်တတန်းကျော်လောက်မေးပေးခွင့်ဆုံးရှုံးမယ့်အခြေအနေနဲ့ကြုံတွေ့နေရပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်စစ်တွေမျိုးကနေသတင်းပေးပို့ထားပါတယ်။